အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲမှာသူနဲ့ရှင်ပြန်ရွေးကံမဲ့ဒီမိုကရက်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့အင်္ဂါနေ့ကစကားစစ်တိုးပွဲပြီးဗုဒ္ဓဟူးနေ့မှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဆင်းဖို့ပြည်내အသီးသီးကိုတွဲရောက်နေကြပြီဖြစ်ပါတယ်ရီပပ်ဘလီကန်ပါတီကသမ္မတထရမ့်က2016ခုနှစ်ကဟီလာရီကလင်တန်ကိုပုဂ္ဂတိကာနဲ့ရှုံးနိုင်ခဲ့တဲ့မင်းနစ်စတာပြည်내ကိုတွဲရောက်နေပါတယ်အချိန်နဲ့ရှင်ပြန်ရမယ့်အဲ့ဒီပြည်내မှာလူထုသဘောထားစစ်တမ်းတွေအရာသူကဂျိုးဘိုင်ဒန်နောက်မှာရောက်နေတာပါအဲ့ဒီမှာရမွေရှာဖွေပွဲကိုတက်ရောက်ပြီးတဲ့နောက် Great Lakes ဒေသကိုဆက်လက်သွားရောက်မှာဖြစ်ပါတယ် Democratic Party သမ္မတလောင်း Joe Biden ကတော့အချိန်နဲ့ရှင်ပြန်ရမယ့်တခြားပြည်နယ်တွေဖြစ်တဲ့ Pennsylvania နဲ့ Ohio ပြည်နယ်တွေကိုမဲဆွယ်စည်းရုံးရေးရထားနဲ့သွားရောက်မှာဖြစ်ပါတယ်အဲ့ဒီပြည်နယ်တွေမှာ2016ခုနှစ်တုန်းကသမ္မတ Trump က Democratic Party သမ္မတလောင်း Hillary Clinton ကိုအနိုင်ရခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီနှစ်မှာတော့သဘောထားစစ်တမ်းတွေမှာ Democratic သမ္မတလောင်း Joe Biden ကဦးဆောင်နေတာဖြစ်ပါတယ် Biden ကအဲ့ဒီပြည်နယ်တွေကအလုံသမားလူတန်းစားတွေရဲ့ထောက်ခံမှုပြန်လည်ရရှိအောင်ကြိုးစားမှာဖြစ်ပါတယ်အစဉ်အလာအဖြစ် Democratic ကိုထောက်ခံတဲ့အဲ့ဒီပြည်နယ်တွေဟာ2016ခုနှစ်တုန်းကသမ္မတ Trump ကိုပြောင်းပြီးထောက်ခံမှုပေးခဲ့တာပါ